လက်နက်ကန်ပြုကတ်တကြောင့်တည်ငြိမ်မှုမရှိသေးတဲ့ကချင်ပြည်နယ်ကိုဥရောပတန်တမန်တွေမကြသေးရင်ကပဲတွားရောက်ခဲ့ပြီးငင်းချင်းရင်နဲ့ဒီနေ့နောက်မှမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲကိစ္စတွေကိုဆွေးနွေးကြပါပါတယ်။ဘယ်လ်ဂျီယံ၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊နယ်သာလန်၊ဒိန်းမတ်၊ပိုလန်နဲ့ချက်သမားနိုင်ငံတွေကမြန်မာနိုင်ငံရဲ့ခြေစိုက်တန်ရုံးတွေနဲ့ဥရောပသမဂ EU ကိုယ်စားလှယ်ကချင်ပြည်နယ်ကိုတွားရောက်ခဲ့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ခီးစဉ်တွင်ကချင်ပြည်နယ်ဝန်ကြီးချုပ်ပါဝင်အစိုးရဖော်ဝင်နေရွေးကောက်ပွဲကော်မရှင်နဲ့ကချင်လူမျိုးရေးဖွဲ့ KIO တို့အပြင်ဒေသတွင်းကလူမှုရေးဖွဲ့စည်းတွေနိုင်ငံတကာ NGOs တွေကုလသမဂ္ဂအေဂျင်စီတွေကတာဝန်ရှိသူတွေနဲ့နိုင်ငံရေးလူမှုရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဖော်ပြထားပါတယ်။လက်နက်ကန်ပြုကတ်တွေမှာအရသားတွေကိုကာဝယ်ဖို့လိုအပ်နေတာတွေလူခွင့်ချုပ်ဖောက်မှုတွေရှိနေတယ်ဆိုတဲ့စိုးရိမ်စရာသတင်းတွေနဲ့ပတ်သက်လို့လည်းပြောဆိုခဲ့ကြတာပါ။တိုက်ပွဲတွေရောက်အိုးရင်ဆွတ်ခွာထွက်ပြေးရသူတွေကိုယ်တော်ဆန္ဒနဲ့နေရရင်ပြန်နိုင်အောင်စာနာမှုအကူအညီပေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ကချင်ပြည်နယ်မှာကြီးထွားလာနေတဲ့မွေးစေဝါပြဿနာတတလောကိုကန်ဒီသားကတက်ပွန်းတွေကြောင့်ရက်ကလာနိုင်တဲ့ပုံစိုးရိမ်မှုတွေကိုလည်းဥရောပသံကိုယ်စားလှယ်တွေဘက်ကပြောဆိုခဲ့ကြပါတယ်။ကချင်ပြည်နယ်မှာသာမကမြန်မာနိုင်ငံတွင်းမှာနှစ်ပေါင်းများစွာကြုံခဲ့ရတဲ့လက်နက်ကန်ပြုပကတ်တွေကြောင့်အပြင်းအလဲမယုံကြည်မှုတွေရှိနေတဲ့အတွက်နိုင်ငံတော်ကတက်ပွဲကိုအဆုံးသတ်ပြီးငြိမ်းချမ်းရနိုင်မဲ့နိုင်ငံရေးဆွေးနွေးမှုတွေကိုအားလုံးပါဝင်ဆွေးနွေးနိုင်အောင်အမြန်ဆုံးကြိုးပမ်းဖို့လည်းဥရောပသံကိုယ်စားလှယ်ဘက်ကတိုက်တွန်းခဲ့ပါတယ်။